မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေကိုခွဲခြားမှုမရှိပေးနိုင်ရေးအာဆီယံကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေစီကိုဒီလိုလူသားချင်းစာနာတဲ့အကူအညီတွေရောက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းတစ်ချိန်တည်းမှာရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်မြသစင်အောင်ကတင်ပြထားပါတယ်ရှင
်မြန်မာအလဲပိုင်းဒေသတချို့အပါအဝင်နယ်စပ်ဒေသတွေမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေစေဖြစ်ပါတယ်တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေတည့်ရထည့်တည့်ရပိုတိုးလာတယ်လို့စစ်ပီးရှောင်းအကူအညီပေးသူတွေကပြောပါတယ်တနင်္သာရီတိုင်းပလောမြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပီးဒုက္ခသည်1000ကျော်ရှိပါတယ်ဒီဒုက္ခသည်တွေကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကကူညီဆောင်ရှောက်ထားပြီးတော့စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ပလောကာကွယ်ရေးတပ်တာဝန်ရှိသူတူကပြောပါတယ်
ပလောမမကြလားဟိုပါ1000ကျော်သွားပြီညီမလေးဘယ်ရွာတွေလဲဆိုတော့အခုနတ်တလို့ရှင်နေမှာတောင်းလိုက်ရဲနောက်ပြီးတော့ပနဲ့တောင်းတို့တောင်းလိုက်တို့နောက်ပြီးတော့ကတဲ့တို့အဲ့ဒီဘက်ကနေတောင်းကြတာပေါ့နောက်ပြီးတော့ပလောကောတို့အဲ့ဒီရွာပေါ့တိုက်ပွဲကြီးတဲ့နေရာတွေတော့မင်းသားပေါ့နော်ဒီကအဲ့ဒီကဒီကူကြီးကမနေရဘူးမနေရဘဲနဲ့ဒီဆိုင်ဝင်လာကြတော့အခုသူတို့အတွက်လိုအပ်တာတော့စေဝါနဲ့ရိတ်ခါပေါ့နော်
အလားတူချင်းပြည်နယ်ကံပက်လက်မြို့နယ်မှာတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုလမ်းနဲ့ချီတင်းရှောင်လာတဲ့ကံပက်လက်စစ်ပီးရှောင်ဒေသခံတွေရာခဏန်းလောက်ရှိပါတယ်စစ်ပီးဒုက္ခသည်တွေကြားမှာဖျားနာနေကြတဲ့အပြင်စားရေးတောက်ရေးအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြတယ်လို့စစ်ပီးရှောင်တူကပြောပါတယ်
ခုချင်းဆုံးလို့ရှိရင်နာတယောက်ပြီးတယောက်ပေါ့ဘာလို့တော့မလဲ90ရောက်ကလို့မျိုးပေါ့ဖျားနာတယ်ရှိရင်ရှိနေတယ်အစင်မပြေဘူးအရင်နေရာမှာပဲရှိသေးတယ်ကျန်နိုင်တာဒီလိုဟောဇမ္မဆိုလို့ကတော့ခဏခဏအဲကျွန်တော်တို့နေရဲ့ကံလက်မှလည်းပြစ်နေကြတာနဲ့တော့ကျွန်တော်မရသေးလို့နေရနေတဲ့နေရာမှာလည်းရိခပိုင်းကအစာပြည့်လို့စေဇမ္မရဲ့အစာအစင်မပြေဘူ
းလက်ရှိအခြေအနေမှာကရင်ကချင်းကယားချင်းစတဲ့တိုင်းနယ်ပြည်နယ်တော်တော်များများမှာစစ်ပွဲတွေရှိပြီးလက်ရှိအခြေအနေနဲ့အာဆီယံကပေးမဲ့အကူအညီတွေအတွက်အဟန့်တာတစ်ခုဖြစ်စီတယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောရင်းဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်လက်ရှိဟောပါပေါ့နော်အခြေအနေမှာကျတော့ဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲဒီကြောင့်ဒါကျတော့အခြေအနေမှာမဟုတ်ပါဘူးဒီအကူအညီထောက်ပံ့ပေးနေတဲ့အစုအဖွဲ့မှတ냐ကျတော့အခက်အခဲတွေအများကြီးရှိတာပေါ့ဘာလို့လဲဆိုလို့ရှိရင်ဒီလုံခြုံရေးမရှိတော့တဲ့ဒီဒီကအပြင်မှာဆိုလို့ရှိရင်ဒီကချင်းကနာထောက်ကမ်းဒီကူပေးပို့ဖို့အတွက်ဒါအများကြီးအခက်အခဲရှိတယ်ပေါ့နော်အချိန်နဲ့တပြေးညီခရီးပို့ဆောင်လို့မရဘူးပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲဒီဟာဆိုလို့ရှိရင်ဒီကချင်းစစ်ပြေးဆောင်တွေအတွက်ဒီကချင်းကနာထောက်တာမှုအကူအညီရရှိဖို့အတွက်ဒါကြီးမားတဲ့အဟန့်တာတစ်ခုကိုဖြစ်စီတယ်ပေါ့
ချင်းပြည်နယ် CDF ကံပက်လက်တာဝန်ရှိသူတူကတော့စစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေရောက်လာမယ်ဆိုရင်လုံးညုံရေးအတွက်အကူအညီပေးသွားမယ်လို့ VOA ကိုအခုလိုပြောပါတယ်
တို့ချင်းပြည်နယ်ကမှာတကယ်လို့အဲ့လိုမျိုးအကူအညီပေးနိုင်တဲ့အခွင့်အရေးတွေရောက်လာလို့ရှင်တော့ကျွန်တော်တို့လုံခြုံရေးကတော့ကျွန်တော်တို့ဒီ CDF ကကိုယ်တက်ဖွဲ့ရပေါ့နော်အပြည့်အဝတာဝန်ယူချက်ကမှအဲ့ဒီစိတ်ဆောင်လို့ရှိတဲ့နေရာတွေကိုလိုက်ကြလိုက်ပို့လို့ရပါတယ်ခင်ဗျာဟုတ်ကဲ့
မြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံဘုံသဘောတူညီချက်၅ချက်ထဲကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီဘက်ကတစုံတရာသဘောတူထားပါတယ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးအာဆီယံညှိနှိုင်းဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်တယ်လို့ဒါဟာဒုတိယအဆင့်ဆွေးနွေးမှုဖြစ်တယ်လို့ဆိုထားပါတယ်ဒီအတွက်အကူအညီပေးရေးအသေးစိတ်အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးဦးမှာဖြစ်ပါတယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးရနိုင်ရေးအစီအစဉ်နဲ့ပူးတွဲကာကွယ်စေထိုးနိုင်ရေးမူပေါင်းတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းတွေကိုညှိနှိုင်းဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အာဆီယံကပေးမယ့်အကူအညီတွေကိုစစ်ကောင်စီကသာစီမံဆုံးဖြတ်မယ်ဆိုရင်တကယ်လိုအပ်နေတဲ့သူတွေစီအကူအညီတွေမရောက်နိုင်ဘူးလို့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုဆက်ပြောပါတယ်။
စစ်ကောင်စီတကူအတိအမှတ်မပြုဖို့နဲ့ဒီသူတို့နဲ့ပူပေါင်းလို့ဆောင်မှုမပြုဖို့ကဒါကျွန်တော်တို့အမြင်နဲ့တောင်းဆိုနေတာပေါ့နော်။ဘာလို့လဲဆိုလို့ရှိရင်စစ်ကောင်စီဒီကလည်းသူတို့ကဒီလူသားချင်းစာနာစာနာထောက်ထားမှုအကူအညီတကူတန်ဆန်ပိတ်ပင်ထားတဲ့အဖွဲ့ဖြစ်တယ်နော်။လူခွင့်အရှုဖတ်မှုတကူကျူးလွန်နေတဲ့အဖွဲ့ဖြစ်တယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့အမြင်နဲ့ကကြတော့သူတို့နဲ့တော့ပူပေါင်းဆောင်ရွက်မှုမလုပ်ဖို့အတွက်ကျွန်တော်တို့ကဟိုပေါ့နော်ခက်ခဲမှမှတောင်းဆိုထားရတယ်ပေါ့နော်အဲ့ဒါကြောင့်မလို့တကယ်လို့သူတို့ကလည်းဖြင့်ဒီလူသားချင်းစာနာထောက်ထားမှုကိုရောက်နိုင်လို့ဒီလိုလောက်ဆောင်နေဆိုလို့ရှိရင်တော့လူအနေနဲ့ဒီပြည်သူတွေရရှိနေလို့ကျွန်တော်တို့ရတယ်မြင်ကြည့်ဘူးခင်ဗျ
အာဆီယံတွင်အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလှူဆောင်နေတဲ့နေရာမြန်မာနိုင်ငံ NGO အဖွဲ့အစည်းတွေနဲ့မြေပြင်မှာလှူဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှူဆောင်ပြီးတကယ့်အကူအညီလိုအပ်နေတဲ့သူတွေစီကိုထိတိယောက်ယောက်အကူအညီပေးဖို့အတွက်စစ်ပေးရှောင်အကူအညီပေးနေသူတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာပဋိပက္ခနဲ့လုံခြုံပြီးကင်းမှုရှိတဲ့အခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာအရ2021ခုနှစ် February ကနေမေလ2ရက်နေ့အထိ 9,300,600 ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှု UNOCHA ကထုတ်ပြန်ထားပါတယ်ရှင်